ဒီပြည်ပကနေပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့88ကျောင်းသားခေါင်းဆောင်ချုပ်ကိုနိုင်ငံတော်သမ္မတယုံပြည်တော်စုဝန်ကြီးနှစ်ဦးကဒီကနေ့မနက်ပိုင်းကတွေ့ဆုံခဲ့ကြပါတယ်။ရန်ကုန်မြို့ကညဉ့်ဉေးစင်တာမှာပြည်တော်စုဝန်ကြီးဦးအောင်မင်းနောက်ပြည်တော်စုဝန်ကြီးဦးစိုးသိန်းတို့ဟာ88ကျောင်းသားခေါင်းဆောင်ဟောင်းကိုမိုးသီးစွန်နောက် ABSDF ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်တို့ပါတဲ့အဲ့ဒီဖွဲ့ကိုလက်ခံတွေ့ဆုံခဲ့တာပါ။ကျောင်းသားခေါင်းဆောင်ဟောင်းတွေအနေနဲ့တိုင်းပြည်အတွက်မှာရှေ့ဆက်ပြီးတော့ဆောင်ရွက်နိုင်မဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ပြောင်းစုဝင်ကြီးတွေဟာဒီညဉ့်ညဲဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့လက်ခံတွေ့ဆုံခဲ့ကြတာဖြစ်တယ်လို့သိရပါတယ်။ရှစ်လေးလုံးရဲခင်မှာဥဆောင်ပါဝင်ခဲ့သူတူဖြစ်တဲ့ကိုမိုးသီးစွန်၊နောက် ABSDF ရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့ဒေါက်တာနိုင်အောင်တို့ဟာနိုင်ငံတော်ဆွေးနွေးကနေပြီးတော့ဒီပြည်ဝင်ခွင့်ပိတ်ပင်ထားတဲ့အမည်မဲဆင်းကနေပြီးတော့သူတို့ကိုဖယ်ရှားပေးပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာကြတာဖြစ်ပါတယ်။မနေ့တုန်းကတော့ဒီကျောင်းသားကောင်းဆောင်ဟောင်းကိုမိုးသီးစွန်ကိုရန်ကုန်လေစိတ်ကိုရောက်တော့ဒီထောက်ခံသူတွေကဝိုင်းဝန်းကြိုဆိုခဲ့ကြပါတယ်။မကြခင်ရပိုင်းအတွင်းမှာလည်းပြည်ပရောက်တိုက်ခန့်ခေါင်းဆောင်တွေဖြစ်ကြတဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနောက်မြန်မာနိုင်ငံဆိုင်ရာအလို့သမားမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားများတမကများအဖွဲ့ချုပ် FTB ရဲ့ထူးထူးတွေးမှုဦးမောင်တို့လည်းမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိတယ်လို့သိရပါတယ်။ပြည်ပရောက်တိုက်ခန့်ခေါင်းဆောင်တွေအနေနဲ့လက်ရှိနိုင်ငံတွင်းကပြည်ပြင်ပြောင်းလဲရေးအခြေအနေတွေကိုလေ့လာနိုင်ဖို့တမရရဲ့ဖိတ်ကြားချက်နဲ့လာရောက်ကြတာလို့သိရပါတယ်။ခီးစဉ်အတွက်မှာအာဏာပိုင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ပဲပြည်တွင်းဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံပြီးတော့ရှေ့နိုင်ငံရေးကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိတယ်လို့ပြောပါရတယ်။88ခေါင်းဆောင်ဟောင်းကိုမိုးသီးစွန်ဟာဒီကနေ့မှာပဲရန်ကုန်မှာရှိတဲ့88မျိုးဆက်ကျောင်းသားများအဖွဲ့နဲ့လည်းဒီကနေ့မှာတွေ့ဆုံခဲ့ပါရတယ်။